ဒီရွှေလုတ်သားများကုမ္ပဏီရွှေချင်းမှာပိတ်နေတဲ့ရွှေလုတ်သားတွေလေပြန်လွတ်မြောက်လာပြီလို့ကြားရတယ်ရှင်ဘလို့အချိန်နေနဲ့ပြန်လဲလွတ်မြောက်လာတယ်ဆိုတာသိပြရစေရှင်
ကျွန်တော်တို့30ရင်းနေဟာခရံရဲမှုနဲ့ရဲအင်အား50ခန့်ပေါ့နော်ဂလက်လစ်လို့ခေါ်တဲ့ရွှေလုတ်သားများကုမ္ပဏီမှာလာပြီးတော့သူတို့ကပိတ်တယ်ပစ္စည်းတွေလည်းသိမ်းတယ်ဒီဥက္ကဋ္ဌတွေပေါ့ရမ်းမှုရဖာတွေကနေပြီးတော့ဒီခရံမှုကိုအောက်မှာလူတရာကျော်လောက်ရှိတယ်မဖို့ပါနဲ့ဝိုင်းပြီးတော့တောင်းပန်ကြတယ်သူတို့က30ရင်းနေကင်း၄နာရီဝန်းကျင်မှာလာပြီးတော့ဖို့တာလေအဲ့လိုတောင်းပန်တော့ခရံမှုကဖို့ပြရအချိန်ပေးမယ်တဲ့အဲ့လားသူခင်ဗျားတို့လူတွေကိုအကုန်လုံးပြန်ခေါ်ထုတ်တဲ့အန်ဒီရဲ့ချင်းမှကြောင်းလို့တဲ့နောက်တစ်နေ့ကျရင်တော့မသိစီနဲ့ပေါ့ကျွန်တော်နောက်နေ့ကျမှဆင်းခေါ်လို့အင်းနေရနေပြီးတော့ပြန်တက်ခဲ့ရတယ
်ရွှေလုတ်သားများကုမ္ပဏီပိုင်းရွှေချင်းကိုလေရဲတွေကဘလို့အကြောင်းကြောင့်လာပိတ်ဆို့တာတွေလုပ်တာလဲရှင
်ပြောရရင်တော့ရွှေလုတ်သားများကုမ္ပဏီလုပ်ကကဗလက်လစ်လို့မျိုးနဲ့တာဝန်ခံတတ်ထုဥက္ကမောင်းမြင်ရနေပြီပြောတဲ့အချိန်မှာရွှေလုတ်သားကုမ္ပဏီတသသခေါ်မခံရလုပ်ငန်းရှင်ပေါ့သူကနေပြီးတော့ဒီလုံသမားတွေနဲ့ခေါင်းဆောင်ပူသူတို့နဲ့တိုင်ပင်ပြီးတော့လုပ်ကြတယ်ကျွန်တော်တို့လုံသမားတွေကစားစရာမရှိလို့သူကလုပ်အင်းနေရနေပြီးတော့တက်လာတဲ့ရွှေပါတဲ့ကျောင်းကိုသူကတိတ်ကူ9000ရတယ်ဗလက်လေးဆိုပြီးမျိုးနဲ့တာဝန်ခံတတ်သူဥက္ကမောင်းမြင်ရနေပြီးတော့အဲ့အကွက်ကို9လပိုင်း10ရက်နေရတားလာဗျ9လပိုင်း10ရက်နေကြတော့မှုဖွင့်တယ်ဆိုပြီးတော့ရဲစခန်းကိုတိုင်ပြီးတော့မှုဖွင့်ရတယ်ရဲတွေကနေနောက်5ရက်လောက်နေတော့တက်ဖမ်းရောလူ5 6ယောက်ပါသွားတော့ပေါ့ဗျာလူဒီမခံရနေပြီးတော့ရဲကင်းကိုလိုက်ပြီးတော့ပြန်လှုပ်ပေးဖို့တောင်းဆိုတဲ့အချိန်မှာသူကပြန်လှုပ်ပေးလိုက်တယ်ဒီ28ရက်နေကြတော့9မျိုးနဲ့စစ်ကြောင်းလို့ကျွန်တော်လည်းကြားတာပဲရဲအင်အား200ဝန်းကျင်လောက်နဲ့အကုန်လုံးတက်ဖမ်းသူရဲ့တက်တီကံပစ္စည်းတွေအကုန်လုံးသိမ်းနေဗျာ
အရွှေလုတ်သားတွေကဘာလို့ပိတ်မိနေရလဲရှင
်29ကျတော့ဖမ်းတယ်လို့ကြားတော့သူကအင်းနေရနေပြီးတော့မတက်ရဲတော့တကယ်တော့သူကမဖမ်းဘူးလို့တော့ပြောပါတယ်အောက်ထပ်ဆင်းပြီးခေါ်ခိုင်းတယ်ခရိုင်ကအင်းကအကုန်လုံးတရက်ချိန်ပြီးမယ်ခဏလူတို့ဆင်းခေါ်ဆိုတော့ကျွန်တော်30ရက်နေ့မနေ့တက်လာပါဘို့ဒီ30ရက်နေ့နေကင်းပိုင်းကျတော့အာနာပိုင်းဖွဲ့စည်းရအောင်အင်းနေအကုန်လုံးဖို့ပြတယ်အ
ဲ့ဒီရွှေလုတ်သားများကုမ္ပဏီကိုပိုင်နေဒီမခိုင်ဆိုတာရောဘယ်ရောက်သွားပြီလဲရှင
်သူကတော့ကြီးတယ်လို့ကြားတာပေါ့ဗျာသူကပြားမဝင်ရွှေခိုးတူးမှု30ခါခွေးမျိုးနဲ့တာဝန်ခံတတ်ထုဥက္ကမောင်းမြင်ရနေအမှုဖွင့်တော့သူကဒီ30ခါခွေးနဲ့ဖမ်းမှကြောက်လို့ပေါ့
အဲ့ဒီရွှေရင်းကလှုပ်လာတာဘယ်လောက်ကြာပြီလဲရှင
်ကျွန်တော်တို့သိရတာကတော့လွန်ခဲ့တဲ့9နှစ်လောက်တည်းကသူ့ရဲ့ယောက်ျားဦးမျိုးသန့်ပေါက်လာတာကြာပြီဒီအကွက်ကဘလက်လစ်လို့ဘယ်သူမှမသိဘူးတတ်ထုကနေပြီးတော့တားတော့ဦးမျိုးသန့်ကနေနားပြလိုက်တဲ့အချိန်မှာသူ့ရဲ့အခုဇနီးဖြစ်သူမခိုင်ကနေပြီးတော့ပြန်ကင်တော့မှဒီပြဿနာတွေပေါ်လာတော့တာ
အလုရှင်မခိုင်ကတင်းရှောင်နေရဆိုတော့လေအကိုတို့ဒီအလုသမားတွေရဲ့လောက်ခလာစာတွေရောရခဲ့လားရှင
်လောက်ခချင်းနင်းနာခဲ့တာတော့ကျွန်တော်တို့ဒီအလုသမားတွေနေနေတော့မရှိပါဘူးသူကတရက်တုတ်တရက်ပုတ်ပြဆိုတော့သူကတိုက်တဲ့9000 600တဲ့30တခါလဲရှင်းပြလိုက်ပါလေဟာတော့
အဲ့ဒီရွှေရင်းကိုရဲတွေကဘဖိုးရင်းနဲ့ဖိုးလိုက်တယ်ဆိုတော့လေအထက်ကပစ္စည်းတွေရောဘလို့ရေလုံးလိုက်ကြလဲရှင
်ရွှေရင်းမှာအပေါ်ယံမှာရှိတဲ့မီးစက်တို့အယံမဲတို့အဲ့အရာတွေကတို့ဘဖိုးနဲ့ပြင်ပြီးတော့ကျွန်တော်ရဲစကန်းကိုသိမ့်သွားတယ်အင်းထဲမှာရှိတဲ့ရေမြုံမော်တာတို့ပိုက်တို့အသေးဖွဲပစ္စည်းတွေကတော့တင်ချိန်များတော့အကုန်လုံးမဖို့ဖြစ်တယ်ကြွ
ဒီရွှေရင်းမှာပိတ်မိခဲ့တဲ့အလုသမားတွေရောပြန်တက်ပြီးလွတ်မြောက်လာတော့ရဲတွေကဘလို့အေးအေးယူမှုမျိုးတွေလုပ်ဖို့အကြောင်းကြားတာမျိုးရှိတယ်လဲရှင
်အဲ့လိုတော့ရေးမှုတော့မရှိပါဘူ
းအကိုတို့ရွှေရင်းလုသမားတွေအနေနဲ့ဘလို့ဆက်လုသွားဖို့စီစဉ်ရှိလဲရှင
်ဒါကြီးကတရားမဝင်အောင်အွက်ဆိုတော့ကျွန်တော်လုံသမားနေနေရကူတော့တောင်းနေအစီမပြေဘူးလုပ်ငန်းတွေကြက်တဲတာပေါ့ဗျာရှင်းနိုင်ရင်တော့နိုင်ငံတော်ဥပဒေနဲ့စည်းကမ်းအတိုင်းဒီဒေသခံတွေကိုကုမ္ပဏီဥပဒေနဲ့အညီတို့နိုင်ငံတော်စည်းကမ်းနဲ့အညီပေါ့ကျွန်တော်တို့အဲ့လောက်ပေးသေးချင်တာပေါ့ကျွန်တော်တို့ဒေသခံလည်းဆွဲနိုင်တဲ့လူတွေရှိတာပေါ့နော
်ကုလို့ဖြစ်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါပဲ